အင်္ဂါနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Republican Party ရဲ့သမ္မတလောင်း Donald Trump ကိုဖုန်းခေါ်ပြီးတော့ရွေးကောက်ပွဲအနိုင်ရမှုအတွက်ချီးကျူးဂုဏ်ပြုတဲ့အကြောင်းသမ္မတ Barack Obama ကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။တိုင်းပြည်ရဲ့စီးလုံးညွညွေးလှုပ်ဆောင်မဲ့သမ္မတ Trump အစိုးရကိုဝိုင်းဝန်းပြီးတော့ပံ့ပိုးပေးကြဖို့လေသမ္မတ Obama ကတိုက်တွန်းပြောဆိုလိုက်ပါတယ်။အပြည့်အစုံကိုကိုယ်စော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
နိုဝင်ဘာလ10ရက်နေ့အင်္ဂါနေ့မှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Republican Party သမ္မတလောင်း Donald Trump ကိုချီးကျူးဂုဏ်ပြုကြောင်းတယ်လီဖုန်းနဲ့ပြောကြားခဲ့တယ်လို့သမ္မတ Obama ကပြောပါတယ
်။ I had a chance to talk to President-elect Trump last night about 3:30 in the morning I think it was to congratulate him on winning the election and I had a chance to invite him.
မင်းညာ3နာရီခွဲလောက်ဖြစ်မဲ့ထင်ပါတယ်။သမ္မတအဖြစ်ရွေးကောက်တင်ပြောက်ခံရတဲ့ Donald Trump နဲ့ကျွန်တော်စကားပြောခွင့်ရခဲ့ပါတယ်။သူရွေးကောက်ပွဲမှာနိုင်တဲ့အတွက်ချီးကျူးဂုဏ်ပြုကြောင်းပြောကြားခဲ့ပါတယ်။ပြီးတော့အောင်မြင်တဲ့အဆိုအအပြောင်းလဲဖြစ်ရတဲ့အတွက်ဆွေးနွေးတိုင်ပင်ကြဖို့အတွက်လည်းသူမနေ့ပြန်ကြသပတေးနေ့အင်ဗျူရိုကိုလာဖို့ကျွန်တော်ဖိတ်ကြားလိုက်ပါတယ
်။ရွေးကောက်ပွဲကျင်းပပြီးတရချာအကြာကြာသပတေးနေ့မှာရွေးကောက်ခံသမ္မတအစ်ကိုလက်ရှိသမ္မတကဖိတ်ခေါ်ပြီးအာဏာလွှဲပြောင်းရေးကိစ္စတွေအတွက်တိုင်ပင်ဆွေးနွေးကြတဲ့အစဉ်အလာရှိပါတယ်။သူနဲ့သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်အကြာတည်တာတဲ့မတူကွဲပြားမှုတွေရှိနေတယ်ဆိုတာဟာလေးဝက်ချက်မဟုတ်ကြောင်းဒါပေမဲ့လွန်ခဲ့တဲ့ရှစ်နှစ်တုန်းကသူရွေးကောက်တင်မြှောက်ခံရပြီးတဲ့အချိန်တုန်းကအဲ့ဒီအချိန်မှာယာရုကအနားယူတော့မဲ့တမရဘုရှ်အစိုးရအဖွဲ့ကအာနာလဲပြောင်းရေးကိစ္စတွေမှာအကောင်းဆုံးဖြစ်အောင်ကူညီလှုပ်ဆောင်ပေးခဲ့တဲ့တာရကရှိတာနဲ့အညီသူ့လူတွေအနေနဲ့လည်းအခုတက်လာမဲ့အစိုးရအသစ်အတွက်အတတ်နိုင်ဆုံးကူညီကြဖို့ညွှန်ကြားထားကြောင်းတမရဩဘာမားကပြောပါတယ
် So I have instructed my team to follow the example that President Bush's team set 8 years ago and work as hard as we can to make sure that this is a successful transition.
Longer sine donga samra bush soya apwe luk khae de namuna wo atu yu bi aw myin ne ana hlwa pyaw mu tuku phit ya le aw ye kauk khan tamara ne apwe ko kunyi lou saung ja bo jino apwe ko nyun ja tha bare. Ba phit lo le so ro jino ro a long ha aku chain ma ye kauk khan tamara ga lou saung mae တိုင်းပြည်စီးလုံးညီညွတ်ရေးလုပ်ငန်းတွေကိုအောင်မြင်အောင်ထောက်ခံအပ်ပေးနေကြပြီဖြစ်ပါတယ်။ငြိမ်းချမ်းစွာအနာလွှဲပြောင်းပေးခြင်းဟာကျွန်တော်တို့ဒီမိုကရေစီစနစ်ရဲ့မှတ်ချက်တစ်ခုဖြစ်ပါတယ်။အဲဒါလိုဖြစ်မဲ့ဆိုတာကိုလည်းလာမဲ့လအနေငယ်အတွင်းမှာကျွန်တော်တို့တစ်ကမ္ဘာလုံးကိုပြသရရပါလိမ့်မယ်
။သူ့အနေနဲ့ရွေးကောက်ပွဲမှာရှုံးနိမ်သွားခဲ့တဲ့ Hillary Clinton ကိုလည်းမနေ့ညကစကားပြောခွင့်ရခဲ့တယ်လို့သမ္မတ Obama ကပြောပါတယ်။ Hillary Clinton ဟာသူမဘဝတစ်လျှောက်လုံးအများပြည်သူအကျိုးအတွက်လှုပ်ဆောင်ပေးခဲ့သူဖြစ်ကြောင်းသူမအနေနဲ့သမရကရောအထက်လွတ်တော်အမတ်နိုင်ငံသားရေးဝန်ကြီးစသဖြင့်ကြီးမားတဲ့တာဝန်တွေကိုကျေပွန်းစွာထမ်းဆောင်ခဲ့တဲ့အတွက်ဂုဏ်ယူကြောင်းလဲသမရဩဘာမားကထည့်သွင်းပြောကြားခဲ့ပါတယ်အခုအချိန်မှာရွေးကောက်ပွဲပြီးဆုံးသွားပြီဖြစ်တဲ့အတွက်ဒီမိုကရက်ရဲ့ရီပပ်ဘလီကန်ရဲ့လို့ကိုကိုကိုခံယူမနေကြပဲအမေရိကန်ပြည်ထောင်စုသာပထမဦးစားပေးဖြစ်တယ်ဆိုတာကိုစိတ်နှလုံးသွင်းပြီးတိုင်းပြည်အတွက်အလုပ်လုပ်ကြဖို့သမရဩဘာမားကတိုက်တွန်းပြောကြားခဲ့ပါတယ်မျိုးဆက်သစ်လူငယ်တွေအနေနဲ့လဲအခုရွေးကောက်ပွဲမှာရှုံးနိမ့်တဲ့အတွက်စိတ်ဓာတ်မကျကြဖို့သမရဦးအမကအားပေးစကားပြောကြားခဲ့ပါတယ
် to the young people who got into politics for the first time and may be disappointed by the results I just want you to know
နိုင်ငံရေးလောကရဲ့အခုမှပထမဦးဆုံးတင်ဝင်ရောက်လာတဲ့လူငယ်တွေအနေနဲ့လည်းဒီရွေးကောက်ပွဲမှာရှုံးနိုင်သွားတဲ့အတွက်စိတ်ဓာတ်မကျကြဖို့ကျွန်တော်အားပေးလိုပါတယ်ကိုကိုကိုအားပေးနေကြဖို့လည်းလိုပါတယ်အဆုံမြင်ဝါရမျိုးလည်းမရှိကြစေချင်ပါဘူး။နောက်ပြီးတော့ပြောင်းလဲမှုမလုပ်ပြနိုင်ခဲ့ဘူးဆိုတဲ့အတွေးမျိုးလည်းမဝင်ကြစေချင်ပါဘူး။မနေ့တုန်းကနိုင်ငံသားရဲ့ဝန်ကြီး Hillary Clinton ပြောခဲ့သလိုပဲအမှန်တရားအတွက်တိုက်ပွဲဝင်ရတာဟာတန်ဖိုးရှိပါတယ်
။ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Republican သမ္မတလောင်း Donald Trump ကလည်းတိုင်းပြည်စည်းလုံးညီညွတ်ရေးအတွက်အလုပ်လုပ်ကြဖို့အောင်ပွဲခံမိန့်ခွန်းအတွင်ထည့်သွင်းပြောကြားခဲ့ပါတယ
်။ Now it's time for America to bind the wounds of division. Have to get together.To all Republicans and Democrats and Independents across this
တဘောဓာယူဆတွေကွဲပြားနေတဲ့အမေရိကန်ပြည်ထောင်စုရဲ့ဒဏ်ရာတွေကိုကုစားဖို့အချိန်ရောက်ပါပြီ။ကျွန်တော်တို့စည်းလုံးညီညွတ်ကြဖို့လိုအပ်ပါတယ်။တိုင်းပြည်အတွင်းမှာရှိတဲ့ Republican တွေ Democrat တွေတတိပုဂ္ဂလတွေအားလုံးအနေနဲ့တစုတစည်းတဲ့အဖြစ်အားလုံးညီညွတ်ကြဖို့အချိန်တန်ပြီလို့ကျွန်တော်ပြောချင်ပါတယ
်။သမ္မတဒေါ်နယ်ထရမ့်ရဲ့ကြမ်းတက်စာချိန်ဆပွဲကိုတော့2018ခုနှစ်ဇန်နဝါရီလ20ရက်နေ့မှာမြို့တော်ဝါရှင်တန် DC မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။